မြန်မာနိုင်ငံရခိုင်ပြည်နယ်ကရင်ဂျာတွေပေါ်စစ်တပ်ရဲ့လက်ရွက်ကိုလူမျိုးလုံးတစ်ဖက်မှုဖြင့်အမေရိကန်ပြည်တော်စစ်ကသတ်မှတ်လိုက်တာကြောင့်တာဝန်ယူခံမှုနဲ့ဒုက္ခသည်တွေနေရပြိုင်ဆိုင်ရာကြိုးပမ်းမှုတွေအစိမ်းမြင့်လာချေရှိတယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံကကြိုဆိုလိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးအက်ဘတူမိုမန်ကနောက်ကျပေမဲ့ဒါကသတင်းကောင်းမှာကျွန်တော်တို့ဒါကိုကြိုဆိုပါတယ်လို့အင်္ဂါနေ့ကသတင်းတောက်တွေကိုပြောလိုက်တာပါလူမျိုးလုံးတစ်ဖက်မှုဘယ်နေရာမှာပဲဖြစ်ဖြစ်အဲ့ဒါကိုအတိအမှတ်ပြုတင်ပြီးကျူးလွန်သူတွေအဖြစ်ပင်ရည်ရွယ်မခံရပဲရှိမနေသင့်ပါဘူးလို့သူကဆက်ပြောပါတယ်အမေရိကန်ပြည်တော်စုကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မိတ်ဆွေကောင်းနိုင်ငံတစ်ခုဖြစ်တယ်လို့လည်းဝန်ကြီးမိုမန်ကပြောလိုက်ပြီးအခုလိုသတ်မှတ်တာကြောင့်မြန်မာနိုင်ငံပေါ်ဖိအားပိုပေးနိုင်ပြီးဝန်ကြီးတွေသူတို့စာတီရခိုင်နယ်စီပြန်ခေါ်မယ်လို့ညွှန်လင်းမိကြောင်းပြောပါတယ်ဒီလိုတက်ပြမှုဖြင့်အမေရိကန်ပြည်တော်စုကသတ်မှတ်လိုက်တာကိုဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဝန်ကြီးဒုက္ခသည်တွေကလည်းကြိုဆိုပါတယ်ဝန်ကြီးလို့ခေါ်ဆိုတာကိုတော့မြန်မာနိုင်ငံမှာလက်ရှိအာဏာသိမ်းထားတဲ့စစ်ကောင်စီကအသိမမပြုပါဘူးတချင်းထဲမှာရခိုင်ပြည်နယ်မှာရေဂျာဒုက္ခတဲ့အယောက်900ကိုလက်ခံဖို့အသင့်တင်ထားပြီးလို့လဲရခိုင်ပြည်နယ်ကောင်စီတာဝန်ရှိသူတို့ကပြောခဲ့ပါတယ်ခင်ဗျာ